တော်ရရှိမြခင်ဗျာခရိယန်ဓမ္မသမိုင်းကိုလေ့လာနေကြတဲ့သူတွေဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်တမန်ကျမ်းထဲမှာထောက်ကွဲရှာကြတဲ့သူတွေဟာတမန်ကျမ်းရဲ့အ내အဓိပ္ပာယ်ကိုကိုလိုရာကိုဆွဲကိုထင်ရာကိုပြောပြီးကျမ်းစာရဲ့အ내ကိုမှောက်လံဖြည့်ဆည်းလိမ့်မယ်လို့အတိအလင်းဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်14ကနေအခန်းငယ်18အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ခရိယန်တွေဟာအပြစ်မပါဘဲနဲ့ဖျားရှင်ရဲ့ရှေ့တော်မောက်ကိုရောက်ရှိဖို့ကြိုးစားအားထုတ်ကြရမယ်အကြောင်းရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်14ကနေအခန်းငယ်18အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါတယ်
။တို့ဖြစ်၍ဤအရာအလုံးစုံတို့သည်ကုံစင်မီမှန်သောကြောင့်မိုးကောင်းကင်သည်မီးနှင့်ပြည့်၍လောကဓာတ်တို့သည်ပူအားကြီးလျက်အရေးကြိုခြင်းကိုခံရသောနေ့တည်းဟုသောဘုရားသခင်၏နေ့ရက်ရောက်လိမ့်မည်ဟုသင်တို့သည်မျှော်လင့်တောင်းတလျက်တန်ရှင်သောအကျင့်ကိုကျင့်ခြင်းဘုရားဝတ်၌မွေးလျော်ခြင်းအပြင်အဘယ်သို့သောသူဖြစ်အပ်ကြသနည်းယခုရှိသမျှသောအရာတို့သည်ပြည့်ရသောလေဖြောက်မှတ်ခြင်းတရားတည်နေရာမိုးကောင်းကင်သည်နှင့်မြေကြီးသည်ကိုငါတို့သည်ဂရိတော်နှင့်အညီမျှော်လင့်ကြ၏အထက်ပါအတိုင်းကြားနာခဲ့ရပါသောရှင်ပေတရုဩဝါဒစာရဲ့သင်ခန်းစာတွေအပြင်တနေ့နေ့တစ်ချိန်ချင်းသောအနာဂတ်ကာလမှာတော့ကမ္ဘာလောကကြီးတစ်ခုလုံးဟာဖြင့်အဖဖျားသခင်ရဲ့အပြစ်ဒဏ်စီရင်ခြင်းကိုမလွဲမသွေခံကိုခံစားကြရမယ်။အဲ့ဒီလိုစီရင်ခြင်းမတိုင်ခင်တရားစီရင်ခြင်းမခံရခင်ခုနှစ်နှစ်လောက်ကြာအောင်ကြာရှည်မယ်ဆိုပြီးတော့ခံမှန်းရတဲ့ tribulation period ကိုဒုက္ခဆင်းရဲခြင်းကတ်ကာလဆိုတာကြီးကိုလေကြုံရဆုံရလိမ့်အောင်မယ်။အဲ့ဒီအချိန်ကာလဟာဒုက္ခဆင်းရဲမယ့်အချိန်ဆိုကြတဲ့ကတစ်ဖက်ကဘယ်လိုမှတောင့်တဆရာမဟုတ်တဲ့အချိန်အမင်္ဂလာအချိန်လို့တောင်းမှအာမုတ်အနာဂတ်ကြံ့အရာကျွန်တော်တို့သိကြရပြီသားပဲဒါပေမဲ့အခုရှင်ပေတရုဩဝါဒစာဒုတိယစာဆောင်သင်ခန်းစာတွေအရာဆိုရင်တော့အမင်္ဂလာရဲလို့မမြည်တော့ပြန်ဘူးဖောက်ပြန်ပျက်စီးနေသောဣသရီလအပေါင်းတို့အတွက်သာလျှင်ဒီကြောက်ဆရာချင်းချောက်မှုတွေနဲ့အနာဂတ်တွေဟာတောင့်တဆရာမဟုတ်တာအမင်္ဂလာလို့ဆိုရတာဖျားသခင်ရဲ့အမျက်တော်နဲ့ကြိမ်ဆူခြင်းတို့ဟာသင်ရောက်နေရတာအမှန်တကယ်ယုံကြည်သူအသင်းတော်လူအဖွဲ့အစည်းဘို့ကတော့အဖဖျားသခင်ဤယေရှုဂရုဏာတော်လက်တော်အောက်မှာတည်နေမယ်ဆိုရင်မိစ္ဆာပုံကံခြင်းအယူဝါဒတို့ကိုပြက်ပြက်သားသားဆန့်ကျင်ပြီးတော့အဖဖျားသခင်ရဲ့ယေရှုအရေးမှသာခိုးလှုံနိုင်မယ်ဆိုရင်အဲ့ဒီဒုက္ခဆင်းရဲခြင်းအချိန်ကာလတို့ကိုပြက်ပြက်သားသားကျော်လွန်ပြီးတဲ့နောက်နောက်ဆုံးကျရင်ကောင်းကင်သစ်နဲ့မြေကြီးသစ်ဆိုတဲ့အချိန်ကာလကိုကြော်ပြီးတော့မျော်လင့်ခြင်းစရာသာဖြစ်တယ်ရွေးချယ်တော်သူတို့အတွက်ထိုကာလသည်တိုလိမ့်မည်ဆိုတဲ့ကယ်တင်ရှင်သခင်ခရစ်တော်ဖော်ပြခဲ့တဲ့အချက်ရှိသေးသလိုအခုရှင်ပေတရုဩဝါဒစာမှာကျွန်တော်တို့ကြားခဲ့ရပြီးသားဖြစ်တဲ့ဖျားသခင်တတ်နိုင်တော်မူ၏ဆိုတဲ့နှုတ်ကပတ်တော်ဖော်ပြခြင်းအပေါင်းတို့ဟာလေဖျားသခင်ကိုကြောက်ရွံ့ယုံကြည်ခြင်းနှင့်ရှင်သန်သောယုံကြည်သူလူအဖွဲ့အစည်းအတွက်ကတော့မျော်လင့်ခြင်းနှင့်ရင်ဆိုင်ရသောအချိန်ယုံကြည်ခြင်းနဲ့သာဆိုလို့ကတော့မှုလောက်အောင်ကြောက်မဲ့เสียအကြောင်းဘာမှမရှိဘူးဆိုတဲ့အချိန်ကာလသာဖြစ်တယ်ဆိုတဲ့တရားသဘောများကိုရယူစေခဲ့ပြီးပြီလို့ကျွန်တော်ဆိုချင်ပါ रे မှန်ပါ रे မိတ်ဆွေအပေါင်းတို့လောကရတ်ဆိုတဲ့လောကဤအသေးဆုံးသောရုပ်ဒရတ်ကလစီအသေးအဖွဲဆုံးနောက်ထပ်စိတ်ဖြာလို့ရเสียအရှင်းမရှိတော့တဲ့ element ဆိုတဲ့အရာတွေပင်လျင်အဲ့ဒီနောက်ဆုံးသောအချိန်မှအပူအားကြီးလျက်ပြက်သုံးကုန်ကြရလိမ့်မယ်ဆိုတာနဲ့ပတ်သက်ပြီးတော့လေအခုရှင်ပေတရုအသုံးပြုလိုက်တဲ့ဝေါ်ဟာရelement ဆိုတာဟာ strychnine လို့ greek ကဖော်ပြတဲ့အမြုတေတွေကိုဆိုလိုခြင်းဖြစ်တယ်။အဲ့ဒီ loki အမြုတေတို့မှာအဖဖျားသခင်ကအပူဓာတ်ကိုသုံးဖွဲ့ပေးထားတယ်ဆိုတဲ့အကြောင်းကိုလေပြီးခဲ့တဲ့အငယ်ခုနှစ်မှာကတည်းကကျွန်တော်မိတ်ဆွေတို့နားလည်ကြားရပြီးဖြစ်တဲ့အတွက်ကြောင့်နှုတ်ကပတ်တော်ဤအံ့ဩပွေသောအသက်ရှိခြင်းစစ်စစ်ဆက်ဆက်ဆင်ရင်တွေးတောလိုက်တိုင်းမှာအံ့ဩပွေသောလောကဓာတ်ဤအကြောင်းတရားများကိုအဖဖျားသခင်ဤလူတို့နားလည်ခဲ့ကြရခြင်းသမာတရားဤသစ္စာမှန်ကန်ခြင်းစတဲ့အချက်တို့ဟာမိကွန်းထုတ်เสียပင်မရှိတော့လောက်အောင်ဖြစ်တဲ့အကြောင်းကိုကျွန်တော်တို့အသေးစိတ်ဖော်ပြခဲ့ကြပြီဖြစ်ပါတယ်။ကောင်းပါပြီ။ဂါလိလဲရေအိုက်မှာလှေတစင်းနဲ့မွေးကလေးကတငါအဖြစ်အသက်မွေးဝန်းကျောင်းလာခဲ့ရပါသောတမန်တော်ကြီးရှင်ပေတရု။သူအမြဲတမ်းထိတွေ့နေရပါသောဒီပင်လေရေကြီးကိုတိုင်ဟာသာမန်အဖြစ်ကူးလို့ရတဲ့ရေ၊ငါးတွေရှိတဲ့ရေ၊နေရင်သေးတတ်တဲ့ရေဆိုတာကလွဲပြီးတော့အဲ့ဒီခေတ်ကာလအချိန်မှာဘာမှသိစရာအကြောင်းမရှိတော့ပါဘူး။သိလောက်အောင်လဲသူဟာပညာတတ်ကြီးမဟုတ်ပါဘူး။ဒါပေမဲ့နော်ဟိုက်ဒရိုဂျင်လို့ခေါ်တဲ့ dressing အောက်ဆီဂျင်လို့ခေါ်တဲ့ dressing တို့နဲ့ပေါင်းနေတဲ့ရည်ပြင်ကြီးဖြစ်တယ်။ဒီ dressing တို့ကိုယ်တိုင်ဟာလေနှစ်ဖြာကွဲပြီးတဲ့နောက်ပိုင်းမှာလောကတက်တွေပင်ဖြစ်လို့သူတို့ကိုယ်တိုင်ဟာပောက်ကွဲတတ်သောအမျိုးအစားများဖြစ်တယ်။ဒါတွေကိုယ်တိုင်ဟာလောကရဲ့ element တွေပဲဖြစ်တယ်။နောက်ထပ်ခွဲလို့မရတဲ့ dressing တွေပဲဖြစ်တယ်ဆိုရကိုသူကိုယ်တိုင်သူ့လက်နဲ့ရေးတာရေးချလိုက်ရတဲ့တရားဖြစ်ပါသောဒီတရားတွေဟာဒီတမန်တော်ကြီးရှင်ပေတရုအတွက်သူ့အဖို့ရေးသားပြီးတော့နှစ်ပေါင်း2000လောက်ကြာရင်ညင်းလို့ကိုမရနိုင်တဲ့ဓမ္မဒိဋ္ဌံအဖြေမှန်တွေဖြစ်လာလိမ့်မယ်ဆိုရကိုတမန်တော်ကြီးအနေနဲ့အိမ်မက်တောင်မှမက်မှမက်ခဲ့ဗမလားဆိုပြီးတော့စဉ်းစားစရာ၄ရှိလာပါ रे သောတာရှင်မိတ်ဆွေအပေါင်းတို့တကယ်တော့စိတ်ဝိညာဉ်အဖြင့်သာခန်းစားနားလည်ရာဖြစ်ပါ रे ဆိုတဲ့အသက်လန်းနှုတ်ကပတ်တော်ဟာနော်သူ့ရဲ့ဝိညာဏအတွင်းသဘောအရာဖြစ်စီအသက်မဲ့သောစာလုံးတို့ဤအရာ၌ပင်ဖြစ်စီထွေထွေပြပြသိပ်ပြီးတော့အကျိတ်အနေစဉ်းစားယူရတဲ့တရားသဘောမျိုးမဟုတ်ပါဘူးကျွန်တော်တို့မိษွေတို့အနေနဲ့ကိုဟာဘယ်ကဖြစ်လာသလဲမြေကဖြစ်လာခြင်းပဲကိုဟာဘယ်ကိုသွားမလဲအဲ့ဒီကိုဖြစ်လာတဲ့မြေကြီးတဲကိုပဲပြန်သွားရမယ်ဆိုတဲ့အနတ္တသဘောတရားနဲ့အတူကိုဟာအဖဖျားသခင်ဤလူဆိုတဲ့ခန်းစားချက်ဝင်လာတာနဲ့တပြိုင်နက်အလွန်အလွန်ရှင်းလင်းပြတ်သားလှသောအသက်လမ်းကြီးကိုတန်းကနေနေအောင်မြင်ရတယ်အလွန်အဖိုးထိုက်တန်တဲ့ဝိညာဏလူသားဖြစ်ရပါသောကုံမြောက်သည့်လူဘဝဆိုရကိုမြန်မြန်ဆာဆာစိတ်ကူးယဉ်နေစရာမလိုပဲအလိုလိုဝင်ရောက်ရောက်ရှိလာစီတယ်အဆင့်မြင့်လာစီတယ်လို့ကျွန်တော်ဒီအပိုင်းမှာအလေးနဲ့တင်ပြခြင်းပါ रे ။ကောင်းပါပြီမိတ်ဆွေတို့ယခုရရှိသမျှသောအရာတို့သည်ယခုတည်နေသမျှသောအရာတို့သည်ပြက်ကိုပြက်သုံးရမည်ဟုဆိုတော်လေမပြက်သောမိုးကောင်းကင်သစ်နှင့်မြေကြီးသစ်ကိုကောင်းကောင်းကြီးမျှော်တခွင့်နှင့်အလုံးစုံတို့ကိုတတ်နိုင်တော်မူသောစီရင်ပိုင်သောအရှင်ကိုကိုယ်လုံးကိုးစားဖို့အခွင့်အရေးအတွေ့နောက်ထပ်တမန်တော်ကြီးရှင်ပေတရုဆက်လက်ဖော်ပြအောင်မဲ့အဆုံးအမတွေကိုဆက်လက်နားဆင်ကြကြပါအောင်စို့ဆက်လက်နားဆင်ကြရမှာလေဒီဩဘာရစာဒုတိယစာဆောင်ရဲ့တတိယနဲ့နောက်ဆုံးအပိုင်းဖြစ်တဲ့ယုံကြည်သူတို့အားတိုက်တွန်းနှိုးဆော်ခြင်းဆိုတဲ့ခေါင်းစဉ်အောက်မှာအခုသင်ခန်းစာတို့ဟာအကျုံးဝင်ပြီးတော့မှတမန်တော်ကြီးရဲ့ဒုတိယမြောက်ဒီဩဘာရစာအပေါင်းတို့ညီကုန်းချုပ်သွားကြရမှာဖြစ်တယ်ဆိုရကိုကျွန်တော်အနေနဲ့ကြိုတင်တင်ပြအပ်ပါတယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်14ကိုစတင်နာဆင်ကြည့်ကြပါစို့ထို့သောမျောလင့်ခြင်းရှိသောကြောင့်ချစ်သူတို့တင်တို့သည်အညစ်အကြေးနှင့်ကင်းစင်၍အဘယ်အပြစ်မှမပါဘဲရှေ့တော်သို့ငြိမ်ဝတ်စွာရောက်မည်အကြောင်းကြိုးစားအားထုတ်ကြလောပြောခဲ့တဲ့အတိုင်းပါပဲနော်ကောင်းကင်သစ်နှင့်မြေကြီးသစ်ကိုမျောလင့်တောင့်တရခြင်းအခွင့်ကိုကျွန်တော်မိတ်ဆွေတို့ယုံကြည်သူတွေအကုန်လုံးခံစားရရှိပြီးဖြစ်တယ်အဲ့ဒီအသစ်သောလောကဟာလေဖြောင့်မတ်ခြင်းတရားတည်နေရပဲဖြစ်ပါလေတဲ့။ဒါဆိုရင်အခုမိတ်ဆွေတို့ကျွန်တော်တို့မိတွဲနေထိုင်တဲ့ကောင်းကင်သစ်မြေကြီးသစ်မဟုတ်သေးတဲ့လူလောကကဘာမြေကြီးဆိုတာဟာဖြောင့်မတ်ခြင်းတရားတည်နေရမဟုတ်ဘူးဆိုတာကတော့သိကြသွားပြီပေါ့။ဟုတ်ပါတယ်။အလွန်အလွန်ခင့်မိတိုးတက်နေပါတယ်ဆိုတဲ့အမေရိကန်ပြည်ဖြောင့်မတ်ခြင်းတရားမတည်ရှိသလိုထိတ်တန်းနိုင်ငံတော်ကဘာအရရဘယ်နိုင်ငံတော်မှမှပြေဝဆုံလင်တဲ့လူအဖွဲအစည်းဆိုတာကိုမကြားရဘူးသေးပါဘူးတခုတော့ရှိပါတယ်နော်ကယ်တင်ရှင်သခင်ခရစ်တော်၌အမှန်တကယ်အသက်ရှင်သောလူတဦးချင်းဖြစ်စေယုံကြည်သူလူအဖွဲအစည်းအသင်းတော်၌ဖြစ်စေဖြောင့်မတ်ခြင်းတရားဆိုတာဟာထွန်းကားနေနိုင်တယ်ကိုအင်ကိုအားနဲ့ထွန်းကားခြင်းတော်မဟုတ်ပါဘူးနော်ဂရိတော်နှင့်အညီဖြောင့်မတ်ရခြင်းပဲဆိုတာကိုကျွန်တော်တို့သိနာလေဖို့လိုအပ်လာပါတယ်ကပ္ပဦးကျမ်းမှာကလေးကအာဗြဟံအကြောင်းကိုပြန်ပြီးလေ့လာကြည့်နိုင်မယ်ဆိုရင်အခုလိုကျွန်တော်တို့တွေ့နိုင်ပါ रे ကဘာဦးကျမ်းအခန်းကြီး15အငယ်6အာဗြံသည်ထာဝရဘုရားကိုယုံကြည်သည်ဖြစ်၍သူ၏ယုံကြည်ခြင်းကိုဖြောင့်မတ်ခြင်းကဲ့သို့မှတ်တော်မူ၏တဲ့အခုဒီအပိုင်းကလေးမှာဘုဒ္ဓတဖြစ်ခြင်းစရာအချက်ကလေးတစ်ခုကိုကျွန်တော်ဖော်ပြခြင်းပါသေးတယ်ကဘာကျော်ဗြိတိရှ်လင်္ကာဆရာကြီးဝီလျံရှိတ်စပီးယားဆိုတဲ့ပုဂ္ဂိုလ်ကြီးကဘယ်လိုပြောခဲ့သလဲဆိုရင် The times are out of joint တဲ့ရှင်းရှင်းပြောရရင်တော့လူဘဝဆိုတာဟာသွားခြင်းတိုင်းသွားလို့မရလာခြင်းတိုင်းလာလို့မဖြစ်နိုင်တဲ့ဘဝလူသားတို့အဖို့အချိန်ကာလဟာဖြစ်ခြင်းတိုင်းဖြစ်နေတယ်။အိုးနှင်းခွန်းနှင်းတွေဖြစ်နေတယ်။အဆက်ပြတ်နေသလိုကြီးပဲဖြစ်နေတယ်လို့အစိုးမြင်ဝါဒအမြင်နဲ့ဆိုလိုက်ခြင်းဖြစ်ပါတယ်။ဒါဟာဆရာကြီးရှိတ်စပီးယားကနေပြီးတော့သူ့ရဲ့အချစ်ဘဝတရုပ်ဖော်ဇလန်းတွေလင်္ကာတွေနဲ့လိုက်လျောညီထွေအောင်ပဲစိတ်ကူးရင်ဆူဖွဲ့လိုက်တာလား။တကယ်ကိုနဲ့နဲ့နဲ့နဲ့တွေးပြီးတော့အဘိဓမ္မာသဘောကိုပဲပြောလိုက်သလားဆိုတာကိုတော့ကျွန်တော်မသိပါဘူးကျွန်တော်ထင်ပါတယ်ကာယကံရှင်ရှိတ်စပီးယားကိုယ်တိုင်ကလွဲပြီးတော့လေဘသူကမှသိလိမ့်မယ်လို့ကျွန်တော်မထင်ပါဘူးအဲ့ဒီလိုပဲသူကလောကကြီးအဟုတ်သိမ့်မဟုတ်သေးဘူးလို့ဆိုနေချိန်မှာမ များစွာသောကဗျာသမားစာသမားတို့ကတော့လောကကြီးကိုအကောင်းမြင်တဲ့ရှုထောင့်တွေကနေရေးကြသားကြဓာတ်တွေကိုလည်းကျွန်တော်တို့ကမ္ဘာစာပေတွေမှာတွေ့ရပါတယ်။လေးလာသုံးသပ်ခွင့်ကိုရပါတယ်။ဟုတ်ပါတယ်။ကဗျာဆရာကြီး Robert Browning ဆိုတဲ့ပုဂ္ဂိုလ်ကြီးကသူ့ရဲ့ Paper Passes ဆိုတဲ့ကဗျာထဲမှာလေအခုလို့ဆိုဖွဲ့ထားတာကိုကျွန်တော်မြန်မာလိုပြန်ပြခြင်းပါတယ်။တေးဆူငှက်ကတောင်ပံဖွင့်ပက်ကြီးငယ်ကချိန်မလင်းသခင်ဂုံအင်မိုးကောင်းကင်ပြေစုံလုံလောက်စင်မြေပြင်တလွားလူအများကောင်းကျိုးစင်ပွားများတဲ့ကဲဘရောင်နင်းရဲ့ဒီကဗျာဟာဖျားသခင်ဂျေစုတော်ကိုချီးမွမ်းနေတာအမှန်ဒါပေမဲ့လက်တွေ့ကြတယ်လို့မိတ်ဆွေထင်ပါသလားကျွန်တော်ကတော့ကိုလူယူဟာလူကဘာကိုစောင့်ရဲ့ကြည့်ရှုရင်းနဲ့ဒီအတိုင်းလူအဖွဲ့အစည်းကြီးဟာကောင်းကျိုးတွေပွားနေတယ်လူများအရှင်းမထင်မိပါဘူးမိတ်ဆွေတို့အားလုံးသိကြတဲ့အတိုင်းပဲဖျားသခင်ဂုံအင်ဂျေစုတော်တွေကမိုးကောင်းကင်ဆိုတဲ့ကောင်းကင်နိုင်ငံတော်မှာပြေဝဆုံးနေတယ်။ကျွန်တော်တို့ကလည်းအဲ့ဒီအရက်ကိုတက်လှမ်းနိုင်ဖို့ရန်အတွက်ကဲတင်ချင်းကျေးဇူးကိုပြုနေတယ်ဆိုတာကိုကျွန်တော်တို့ညင်းလို့မရနိုင်တဲ့အတွက်ယုံကိုယုံရမှာဖြစ်ပါတယ်။ဒါပေမဲ့မြေပြင်တလွှားမှာအသက်ရှင်သန်လှုပ်ရှားနေရတဲ့ကျွန်တော်များလူသားတွေအဖို့ကတော့ကောင်းကျိုးအစဉ်မြေကြီးပေါ်မှာမပွားများနိုင်ပါဘူး။မှန်ပါတယ်။ဒီကဘာကြီးဟာလူပြောက်တော့ယောဂပြောက်တော့အတွေ့အခေါ်ပြောက်တော့ဒုစရိုက်အမှုပေါင်းပြောက်တော့နဲ့အကုန်လုံးပြောက်တော့ကြည်ပဲဆိုတာကိုဘယ်သူမှညှင်းနိုင်ပွဲမရှိပါဘူးအဲ့ဒီတော့ကဗျာဆရာကြီးရောဘတ်ဘရောင်နင်းဟာဂျေဇုတော်ကိုသာဆွတ်ဆွတ်ရွတ်ရွတ်ချီးမွမ်းလိုက်ရတယ်မျက်စိစုံမိတ်ပြီးတော့ချီးမွမ်းလိုက်ရတယ်တစ္ဆာတရားကိုတော့ရဲရဲဝုန်းဝုန်းကြီးမဖော်ပြရဲခဲ့ဘူးသူ့ရဲ့စေတနာအရသာလျှင်သူ့စိတ်ကူးယဉ်မိခြင်းဖြစ်လိမ့်မယ်လို့ကျွန်တော်တို့ဆိုခြင်းပါတယ်မြေကြီးပြင်တလွှားကလူအများတို့ကောင်းကျိုးအစဉ်ပွားများတယ်ဆိုတာကိုကိုယ်တိုင်ဟာအမြဲကောင်းကျိုးမပွားနိုင်တဲ့လူတစ်ယောက်ပဲဆိုတဲ့အသည့်နဲ့ကျွန်တော်ကတော့အောင့်သက်သက်နဲ့သာလက်ခံမိပါတယ်ဘယ်လိုပဲဖြစ်ဖြစ်ပါမိတ်ဆွေအဲ့ဒီလိုကိုယ့်ရဲ့လူဘဝလူလောကနဲ့ကမ္ဘာမြေကြီးရဲ့အခြေအနေမှန်ကိုကိုယ့်ဖာသာကိုသိခြင်းအပြင်လေအဖဖျားသခင်ပေးတော်မူမဲ့ကောင်းကင်သစ်နဲ့မြေကြီးသစ်ကိုတော့မျော်လင့်နိုင်မှာအကန့်အမှန်ပဲလို့ကျွန်တော်ဆိုချင်ပါတယ်ချစ်သူတို့သင်တို့သည်အညစ်အကြေးနှင့်ကင်းစင်၍အဘဲအပြစ်မှမပါသေးရှေ့တော်သို့ငြိမ်ဝတ်စွာရောက်မြည်အကြောင်းတဲ့မိ쇠တို့ဘယ်လိုသဘောထားကြပါသလဲအပြစ်ဇာတိပဂရိလူသားဟာအပြစ်ဇာတိပဂရိဘယ်သူမှမကင်ပါဘူးနော်အဲ့ဒီလူသားတယောက်အနေနဲ့အပြစ်အညစ်အကြေးနဲ့ဘယ်လိုများကျွန်တော်တို့လှုပ်ပြီးတော့စင်ကြယ်နိုင်ပါမတုံးအဘဲအပြစ်မှမပါဘဲနဲ့အဖဖျားသခင်ရှေ့တော်မှောက်ကိုငြိမ်ဝတ်စွာဘယ်နည်းနဲ့ရောက်နိုင်ပါမတုံးဖျားသခင်ကိုယုံကြည်ခြင်းအပြင်သာလျှင်ရောက်နိုင်ပါလေဖြစ်နိုင်ပါ रे ခရစ်တော်၏အသွေးတော်နှင့်ဝေယူခြင်းကျေးဇူးတော်ခရစ်တော်၏ကယ်တင်ခြင်းကျေးဇူးတော်တို့ကိုလက်ခံခြင်းအပြင်သာလျှင်ဖြစ်နိုင်ပါ रे မှန်ပါ रे အဲ့ဒီကျေးဇူးတော်အဲ့ဒီကယ်တင်ခြင်းဆိုတဲ့တရားများမရှိဘဲနဲ့ကျွန်တော်တို့လူအဖွဲ့အစည်းဟာအဘယ်မြည်သောမျှော်လင့်ချက်ရဲလို့မှမရှိနိုင်ပျောက်သောလမ်းမှာစံတဝါသာလျှင်ဖြစ်လိမ့်မယ်တတိတော်မရှိခိုင်လုံခြင်းလည်းမရှိလူသားတို့၏အုံနောက်မှတက်ဆွန်းနိုင်သမျှသောအသည့်တရားအရာများတို့ကိုသာအခြေခံထားတဲ့အခြေပြုထားတဲ့စွဲလန်းယုံကြည်မှုများမှတပါအာကိုခိုလှုံစရာမရှိဆိုတဲ့ဘဝကိုရောက်ကုန်ကြရလိမ့်မယ်လို့ကျွန်တော်ဆိုချင်ပါ रे မိတ်ဆွေတော်တတ်ရှင်အပေါင်းတို့ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်15နဲ့16ဟာအခုလို့ဆက်လက်ဖော်ပြပေးလိုက်ပါ रे ငါတို့ချစ်သောညီပေါလုသည်မိမိခံရသောဉာဏ်ပညာအတိုင်းသင်တို့အားရေး၍ပေးလိုက်သောစာ၌၎င်းသူသည်ဤအရာများကိုပြော၍စီရင်သောဩဝါဒစာရှိသမျှတို့၌၎င်းပါသည်နှင့်အညီငါတို့သခင်ဖျားသီးခံတော်မူခြင်းသည်ကဲတင်မည်အကြောင်းဖြစ်သည်ဟုမှတ်ကြလောထိုစာတို့၌ခက်ခဲသောအရာအချို့ရှိ၏မတတ်သောသူတည်ကြည်ခြင်းမရှိသောသူတို့သည်ထိုအရာမှဆ၍ကျွင်းသောကျမ်းစာ၏အနှစ်ကိုမှောက်လံ၍ကိုကိုကိုဖြစ်စည်းတတ်ကြ၏ငါတို့ချစ်သောညီပေါလုတဲ့အစပြိုးလိုက်ပုံလေးဟာနော်ရင်သိမ့်တုံပွဲကောင်းလာပါလေကဲဓမ္မသမိုင်းကိုလေ့လာနေကြသူတချို့ ਨੇ ကျမ်းစာတဲကထောက်ွက်ရှာသမားတချို့ကတော့တမန်တော်ကြီးရှင်ပေါလုတို့ရှင်ပေတရုတို့ဟာအကြီးအကျယ်စိတ်ဝန်းတွေကွဲခဲ့ကြတယ်ဒေါသအမျက်တွေချုံချုံထွက်ခဲ့ကြတယ်ဆိုတာမှန်ပါရဲ့လားမမှန်ပါဘူးအမုန်းပွားကြတယ်ဆိုတဲ့အဆင့်အထိသဘောမျိုးအရှင်းမရောက်ခဲ့ပါဘူးတမန်တော်ကြီးရှင်ပေတရုလို့ပြောင်းသမားတယောက်ဟာလေဘယ်တော့မှသူမချစ်တဲ့လူဆိုရင်ချစ်သောညီဆိုပြီးတော့ခေါ်မယ်လို့ကျွန်တော်တို့မယုံနိုင်ပါဘူးလူတဘာဝအကြိုက်ချင်းဇယိုက်ချင်းခြားနာတာကလေးတွေရှိမှာကိုတော့အသေးအချာကျွန်တော်တို့တွက်ဆအဖြေထုတ်ယူနိုင်ပါ रे လူတယောက်ဟာတောင်မှ တယောက်တည်းကိုဟာကိုမှန်ကြည့်ရင်းနဲ့ကိုကိုကိုမကြည်နဲ့တာတွေရှိနိုင်သေးတယ်ဆိုတော့အဲ့ဒီလိုလူအချင်းချင်းတမန်တော်ကြီးတွေအချင်းချင်းဖြစ်ခဲ့တာဟာလေဘာမှထဲ့ပြီးတော့အကြီးအကျယ်တွက်เสียချက်เสียလိုလိမ့်မယ်လို့ကျွန်တော်တို့မထင်မိပါဘူးဒီအကြောင်းတွေကိုဂလာတိဩဝါဒစာမှာကလေးကလေကျွန်တော်အနေနဲ့အတော်ကြီးကိုကြည်ကြည်ပြတ်ပြတ်ရှင်းလင်းဖော်ပြပေးခဲ့ပြီးပါပြီတမန်တော်ကြီးရှင်ပေါလုဆရာကစီကန်းသိပ်ပြီးတော့ကြည်တဲ့လူဘူးဆိုရင်ဖယုံမသိတဲ့လူစားရှင်ပေတရုဆိုတာကျတော့လူကသာကွာစားစိတ်ကပြော့တဲ့အခါမှာအများကြီးပြော့တတ်တယ်မလို့ဘဲနဲ့အားနေတတ်တော်သူဖြစ်တယ်။မစားခြင်းဘဲနဲ့ဝင်စားတာတို့စားခြင်းရဲ့နဲ့မစားဘဲနဲ့အောင့်ဤနေတာတို့အားနေချက်ကလေးတွေရှိတတ်တယ်ဆိုရကိုကျွန်တော်အကဲဖြတ်မိပါတယ်။အဲ့ဒီတော့အသင်းတော်ကြီးတွေကလည်းတီထောင်ကားစားမူဝါဒတွေကိုချမှတ်တဲ့နေရာမှာခေါင်းမာမာနဲ့အယံခိုင်ခန့်စေဖို့လုပ်နေရတဲ့ရှင်ပေါလုကြီးကနေပြီးတော့တခါတလေပြော့တော့တော့ဆိုလိုဖြစ်သွားမိရှာတဲ့ရှင်ပေတရုကိုခမရကြီးဒီလိုမလုပ်နဲ့ဗျာဆိုတာမျိုးပြောခဲ့တာတွေ့ကိုကျွန်တော်တို့ဟာအဲ့ဒီဂလာတိဩဝါဒစာတွေမှာတွေ့ကြရပြီဖြစ်ပါလေ။ဒါပေမဲ့အခုတမန်တော်ကြီးရှင်ပေတရုကချစ်သောညီပေါလုဆိုပြီးတော့တယုတ်တရားပြောခဲ့သလိုတမန်တော်ကြီးရှင်ပေါလုကလည်းနောက်ပိုင်းသူ့ရဲ့ကျမ်းစာတွေမှာကောရိန္သုဩဝါဒစာတွေအရယုံကြည်သူအသင်းတော်များမှာငါကတော့အာပေါလုဘက်သားပဲဟိ။ငါတို့ကတော့ပေါလုဘက်သားငါတို့ကတော့ကေဖသို့မဟုတ်ပေတရုလူတွေပဲဆိုတာမျိုးတွေမဖြစ်ကြပါနဲ့ဆိုပြီးတော့ဆုံးမသွန်သင်ပေးခဲ့ဗေဒတွေကိုတွေ့ရခြင်းအပြင်အချင်းချင်းသူတို့တမန်တော်ကြီးတွေဟာတန်ရောစဉ်ကြီးကြဲကြရှာတယ်ဆိုတာတွေ့ကိုရှင်းနေအောင်ကျွန်တော်တို့တွေ့မြင်ရပါပြီ။မှန်ပါတယ်မိတ်ဆွေတို့။အဲ့ဒီလိုအထအနာကောက်ပြီးတော့နှုတ်ကပတ်တော်ရဲ့ကေတင်ချင်းတရားကိုခံယူဖို့တဲ့။ဘာမဟုတ်တဲ့ချက်ထွင်ပြီးတွင်းတော်နေရတာတွေဟာလေမရင်ကျက်ရပဲရောက်ပါလေ။ခလေးစိတ်တမျိုးအဆင်ပဲလို့ကျွန်တော်ကတွေးရင်းနဲ့ပြုံးမိပါတယ်။အဲ့ဒီလိုလူကြီးတမန်တော်ကြီးတွေကိုပုဂ္ဂိုလ်ဆွေးနဲ့သူ့ဆရာငါ့ဆရာလုတ်ခဲ့တဲ့ကောရိန္သုအသင်းတော်ကိုတမန်တော်ကြီးရှင်ပေါလုအကျယ်တဝင့်ပြောဆိုဆုံးမခဲ့တဲ့အကြောင်းတွေကိုအမှတ်တရပြန်ပြီးတော့နားဆင်ရင်းနဲ့ယုံကြည်ခြင်းခွန်အားကိုခရစ်တော်၌သာအခြေပြုဖို့ထပ်မံအားသက်လောင်းကြစေခြင်းပါ रे ဟုတ်ပါ रे ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး1ရဲ့အငယ်17နဲ့17တွေမှာအခုလိုကျွန်တော်တို့တွေ့နိုင်ပါ रे အကြောင်းမူကားငါညီအကိုတို့သင်တို့သည်အချင်းချင်းမသင့်ရန်တွေ့ခြင်းရှိသည်ကိုခလောဤအိမ်သားအချို့တို့သည်ပြောကြ၏သင်တို့ကငါသည်ပေါလုတပည့်ဖြစ်၏ငါသည်အာပေါလုတပည့်ဖြစ်၏ငါသည်ကေဖတပည့်ဖြစ်၏ငါသည်ခရစ်တော်တပည့်ဖြစ်၏ဟုအသီးသီးပြောကြသောကြောင့်ငါဆိုရ၏ခရစ်တော်သည်ကွဲပြားသလားပေါလုသည်သင်တို့အတွက်လက်ဝါးကတ်တိုင်မှအသေးခံပြီလောတဲ့ရှင်းနေပါပြီနော်တမန်တော်ကြီးတွေကပဲကွဲသရောင်ရောင်အဲ့သရောင်ရောင်နဲ့တကယ်တကယ်တမ်းအခက်ကွဲခဲ့တာကတော့ကောရိန္သုကယုံကြည်သူလူသားအဖွဲ့အစည်းဆိုတာဖြစ်တယ်။တခါအဲ့ဒီလူဒန်းစားများတွေကိုတငယ်နာမစင်တဲ့ယုံကြည်သူတွေအဖြစ်ဆက်ပြီးတော့အခန်းကြီး3ထဲမှာတမန်တော်ကြီးရှင်ပေါလုဆုံးမခဲ့တာကိုလည်းအခုလိုတွေ့နိုင်ပါတယ်။ညီအကိုတို့အထက်ကငါသည်ဝိညာဉ်လူတို့အားဟောပြောတဲ့ကဲ့သို့သင်တို့အားဟောပြောရသောအခွင့်မရှိပေ။ဇာတိပဂရိလူတို့အား၎င်းခရစ်တော်၌သူငယ်ကလေးတို့အား၎င်းဟောပြောတဲ့ကဲ့သို့ဟောပြောရ၏။ယခုတိုင်အောင်တင်တို့သည်ခဲပွေစားပွေကိုမကြည်နိုင်သောကြောင့်ငါမကြွေးရ၊နို့ကိုသာတိုက်ရ၏။ယခုပင်လဲတင်တို့သည်မကြည်နိုင်ကြသေး။ယခုပင်လဲဇာတိပဂိလူဖြစ်ကြသေး၏။ဂုံပြိုင်ခြင်း၊ရန်တွေ့ခြင်း၊အချင်းချင်းကွဲပြားခြင်းရှိသည်ဖြစ်၍တင်တို့သည်ဇာတိပဂိလူဖြစ်ကြသည်မဟုတ်လော။လောကီထုံးစံအတိုင်းကျင့်ဆောင်ကြသည်မဟုတ်လော။တယောက်ကငါသည်ပေါလုတပည့်ဖြစ်၏ဟု၍၎င်းတယောက်ကငါသည်အာပေါလုတပည့်ဖြစ်၏ဟု၍၎င်းအသီးသီးပြောကြလျင်ဇာတိပဂရိလူဖြစ်ကြသည်မဟုတ်လောတဲ့ရှင်းနေပါတယ်နော်တယောက်ကပေါလုရဲ့တပည့်တယောက်ကအာပေါလုရဲ့တပည့်တဲ့ပထမပိုင်းတုန်းကဆိုရင်ကေဖရဲ့တပည့်ဆိုတာဟာရှင်ပေတရုရဲ့တပည့်လို့ဆိုလိုခြင်းဖြစ်ပါတယ်အခုတော့ကေဖအပိုင်းမပါတော့ဘူးအာပေါလုတပည့်ပေါလုတပည့်ဆိုပြီးတော့အချင်းချင်းကွဲကြရံဖြစ်ကြဖြစ်နေပြန်ပြီတဲ့အဲ့ဒါနဲ့ပဲပေါလုဟာအဲ့ဒီကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး3မှာပဲအခုလိုဆက်လက်ဖော်ပြရပါတယ်။ပေါလုကအဘယ်သူနီး။အာပေါလုကအဘယ်သူနီး။အခြားသူမဟုတ်။ထာဝရဘုရားသည်အသီးအသီးတို့အားအခွင့်ပေးသနာတော်မူသည်နှင့်အညီ။သင်တို့သည်ယုံကြည်ခြင်းသို့ရောက်စေသောဓမ္မဆရာပေသည်။ငါသည်စိုက်ပျိုးသောသူဖြစ်၏။အာပေါလုသည်ရေလောင်းသောသူဖြစ်၏။အပင်ကိုကြီးပွားစေသောသူကဘုရားသခင်ပေသည်။စိုက်ပျိုးသောသူမတတ်နိုင်ရေလောင်းသောသူလည်းမတတ်နိုင်ကြီးပွားစေတော်မူသောဖျားသခင်သာလျှင် တတ်နိုင်တော်မူ၏တဲ့ရှင်းပါတယ်နော်အဲ့ဒီလိုအနှစ်သာရဖြစ်တဲ့ဝိညာဉ်ခွန်အားကိုမရယူနိုင်ဘူးဆိုရင်ဒီကနေ့မိษွေတို့ကျွန်တော်ရဲ့အသင်းတော်ကြီးတွေမှာကျွန်တော်တို့ဟာချိုလိန်နဲ့နှုတ်ဘူးကလေးတွေနဲ့နှုတ်ပဲစုနေကြရလိမ့်မယ်ဟုတ်ပါတယ်ယခုတိုင်အောင်သင်တို့သည်ခဲပွေစားပွေကိုမကြည်နိုင်သောကြောင့်ငါမကြွေးရနှုတ်ကိုသာတိုက်ရ၏ယခုပင်လေသင်တို့သည်မကြည်နိုင်ကြသေးတဲ့ရှင်းသွားပါပြီဖျားသခင်ဤအိမ်တော်ကိုအဖဖျားသခင်နှင့်သားလျင်တိဆောက်ကြဖို့လိုပါလိမ့်မယ်ခေါင်းဆောင်တွေကိုတန်ရောစင်ထားတဲ့လူလူချင်းမေတ္တာတရားတွေနဲ့တိဆောက်လို့မရနိုင်ပါဘူးလူလူချင်းတန်ရောစင်တွေနဲ့တိဆောက်လို့မရနိုင်ပါဘူးအဖဖျားသခင်ဤမျက်နှာတော်ကိုစိတ်စိတ်ကြည့်ရှုပြီးတော့အဖဖျားသခင်ကျင်းဝတ်ထိုက်သောမေတ္တာအိမ်တော်များကိုသာတိဆောက်ကြရမှာပါဟုတ်ပါတယ်အခုအချိန်မှာတမန်တော်ကြီးရှင်ပေတရုရဲ့ဒုတိယမြောက်ဩဝါဒစာကိုအလေးနဲ့မိတ်ဆွေတို့ပြန်ပြီးတော့စဉ်းစားကြည့်ကြပါငါတို့ချစ်သောညီရှင်ပေါလုဤဩဝါဒစာများကိုလည်းအလေးနဲ့ပြုကြပါတဲ့စောစောကကျွန်တော်တို့လေ့လာခဲ့ကြရတဲ့ကျမ်းဒီပေါ်တခါဘုရားသခင်ဤသီးခံတော်မူခြင်းသည်ကယ်တင်မည်အကြောင်းဖြစ်ပါသည်တဲ့အဆိုပါကျေးဇူးတော်ဤအကြောင်းကိုလည်းရှင်ပေါလုဤဩဝါဒစာများ၌ဖော်ပြခဲ့ပြီးဖြစ်ပါသည်တဲ့တမန်တော်ကြီးရှင်ပေတရုဟာနော်ရှင်ပေါလုရဲ့ဩဝါဒစာတွေကိုအလေးအနက်ကိုးကားပြလိုက်တယ်။သို့တော်လည်းတဲ့ကျမ်းစာဩဝါဒတို့ဤသဘောမှာခက်ခဲနေနေခြင်းများရှိသဖြင့်အခြေခံသိပ်မကောင်းတော်သူတည်ကြည်ခြင်းမရှိသူဆိုတဲ့စိတ်ထဲမှာကိုကအဟုတ်မဟုတ်တဲ့လူမျိုးတွေအဖို့ကတော့ဖျားသခင်ဤသီးခံတော်မူခြင်းနှင့်ကယ်တင်တော်မူခြင်းကျေးဇူးတော်ကိုလည်းနားမလဲ။နားလေအောင်လည်းမကြိုးစားတော့ဘဲနဲ့အတိတ်ပဲတွေကပြောင်းကပြန်ဖြစ်အောင်လုပ်တတ်ပါလေ။အဲ့ဒီအချိန်မှာမင်းတို့ရောကြော်မဖြစ်ကြပါစေနဲ့မပါကြပါစေနဲ့တဲ့မှန်ပါလေဒါဟာတနည်းအားဖြင့်စောစောတုန်းကချိုလိန်ပရိသတ်တွေပါဝင်တယ်အထက်ကဖော်ပြခဲ့တဲ့ကျမ်းတွေတဲကမိစ္ဆာဝါဒနောက်ကိုနားယောင်တတ်တဲ့ယုံကြည်ခြင်းအပြော့ဓာတ်သူတွေပါဝင်နိုင်တယ်ဒါပေမဲ့တခုပဲကျွန်တော်တို့သတိရဖို့ကတော့နော်တစ်ခါတလေလိုင်းကြောင်ပြီးတော့ပျောက်သောသားကောက်သောသားမိုက်သောသားဖြစ်သွားတာမှန်တယ်ဘာဘဝမှာဖျားသခင်အနှင်းထားတဲ့ဝိညာဉ်ကလေးကိုထိမ့်နိုင်သူတွေအဖို့ကြောက်เสียရမရှိဘူး။ဘာဘဝကနေနွားဘဝ၊ဝဲဘဝ၊ခွေးဘဝ၊ကြောင်ဘဝကိုသာလုံလုံလျာလျာရောက်သွားသူတို့အဖို့သာလျှင်အလွန်အန္တရာယ်ရှိတယ်လို့ကျွန်တော်ဒီအပိုင်းမှာနားလည်ထားဖို့လိုပါ रे ။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်18တို့ဖြစ်၍ချစ်သူတို့မတရားသောသူတို့၏ပရိယေအားဖြင့်သင်တို့သည်လည်းသွေးဆောင်ရာသို့လိုက်၍သင်တို့တည်ကြည်ခြင်းမှမရွေ့လျော့မီအကြောင်းဤအရာများကိုသိနှင့်ပြီးဖြစ်၍ကိုကိုကိုစောင့်ရှောက်ကြလောမိတ်ဆွေအပေါင်းတို့ကျွန်တော်တို့သင်ပြရသောတမန်ကျမ်းအပါအဝင်နှုတ်ကပတ်တော်သင်ခန်းစာများစွာတို့ဟာကျေးဇူးတော်တက်တဲ့နဲ့လေထဲမှလွင့်ပြန်နေခွင့်ရပြီးတော့မိတ်ဆွေတို့ရဲ့အကျိုးကိုဆောင်ကျင်းလျက်ရှိနေပါ रे ထာဝရဘုရား၏တရားတော်ကိုမွေ့လျော်၍တရားတော်၌နေညံ့မပြတ်ဆင်ခြင်အောင်မိနိုင်စေဖို့ယံကျွန်တော်ဘက်ကနေပြီးတော့အကောင်းဆုံးပြည့်စုံတင်ဆက်အားပေးလျက်ရှိနေပါ रे မိ쇠တို့အနေနဲ့လည်းတခါတရံမှနားထောင်ပြီးတော့ညီးငွေတဲ့အခါမျိုးကြုံကောင်းကြုံရမှဖြစ်ပါ रे ဒါပေမဲ့အားထုတ်ကြိုးပမ်းပြီးတော့ဒီအသက်လမ်းကိုတော့အမိလိုက်နိုင်ကြပါစေလို့ကျွန်တော်ဆုတောင်းမေတ္တာပို့သလျက်ပါရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်18ဏီကုံကျေးဇူးတော်၌၎င်းငါတို့ကိုကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်ကိုသီးကျွမ်းခြင်း၌၎င်းကြီးပွားကြလောထိုသခင်သည်ယခုမှစ၍ထာဝရနေ့ရဲ့ကာလပတ်လုံးဘုန်းအသရေရှိတော်မူစေသတည်းအာမင်မိတ်ဆွေသောတာရှင်အပေါင်းတို့ဘုရားသခင်ဟာဓမ္မသမိုင်းစင်မြင့်ပေါ်မှရွေးကောက်ထားသူလူမျိုးတော်ဣသရေလကိုအပြည့်အနှောင်အဖွဲ့ကြီးဟူသောကျွံဘဝကနေလွတ်မြောက်စေပြီးခြင်းကလေးကအခုလိုမှားတမ်းချွေခဲ့တာကိုကျွန်တော်တွားပြီးတော့အောက်မေ့မိပါ रे တရားဟောရာကျမ်းအခန်းကြီး6အငယ်1မှ9အတွင်ဖော်ပြခြင်းများပင်ဖြစ်ပါ रे အိုးဣသရေလအမျိုးနားထောင်လော့ငါတို့ဤဖျားသခင်ထာဝရဖျားသည်တဆူရီးသောထာဝရဖျားဖြစ်တော်မူ၏သင်ဤဖျားသခင်ထာဝရဖျားကိုစိတ်နှလုံးအကျွင်းမဲ့အစွန်းတက်သည့်ရှိသမျှနှင့်ချစ်လော့ယနေ့ငါမှားထားသောစကားကိုနှလုံးသွင်းရမည်ထိုစကားကိုသင်ဤသားသမီးတို့အားကြိုးစား၍သွန်သင်ရမည်အိမ်၌ထိုင်လျက်နေသည်ဖြစ်စေခရီး၌သွားသည်ဖြစ်စေအိတ်လျက်ထလျက်ရှိသည်ဖြစ်စေထိုစကားကိုပြောရမည်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အတိတ်ကာလပြည့်ညတ်တော်ကာလမှာရွေးကောက်တော်မူသောလူမျိုးတော်အတွေ့အဖဖျားသခင်မှားကြားခဲ့တဲ့အသံဟာဓမ္မသစ်ကာလဂျေဇုဂယုနာတော်အချိန်ကာလ ဒီအချိန်ကာလတိုင်အောင်အသက်ရှင်သန်စေဖြစ်နေတာကိုတမန်တော်ကြီးရှင်ပေတရုဩဝါဒစာဟာအလေးအနက်သတိပေးလိုက်ပါတယ်။သို့ဖြစ်၍ချစ်သူတို့မတရားသောသူတို့၏ပရိယေအဖျင်သင်တို့သည်သွေးဆောင်ရာသို့လိုက်၍သင်တို့တည်ကြည်ခြင်းမှမ၍မလျော့မီအကြောင်းဤအရာများကိုသိနှင်ပြီးဖြစ်၍ကိုယ်ကိုယ်ကိုစောင့်ရှောက်ကြလော့။ဂျေစုတော်၌၎င်းငါတို့ကိုကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်ကိုသီကျွမ်းခြင်း၌၎င်းကြီးပွားကြလော့။ထိုသခင်သည်ယခုမှစ၍သာဝရနေ့ရဲ့ကာလပတ်လုံးဘုံအသရေရှိတော်မူစေတည်း။အာမင်
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရသောတမန်ကျမ်းစီစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေတရုဩဝါဒစာဒုတိယဆောင်ကိုလေ့လာပြီးစီးခဲ့ပြီဖြစ်ပါတယ်။ဆက်လက်ပြီးဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယသမားကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကယောနာဝိတ္ထုကိုဆက်လက်လေ့လာသွားမှာဖြစ်တဲ့အတိုင်းနောက်တစ်ချိန်အစီအစဉ်မှာယောနာဝိတ္ထုလေ့လာမှုဏ္ဍန်းပိုင်းကိုစောင့်မျှော်နားဆင်နိုင်ပါရဲ့။